နိုင်ငံရဲ့ဆိုဝါလာတဲ့အတွေ့အကြုံတွေပေါ်အခြေခံပြီးတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေကပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးကိုသုတမရဦး Henry Van Thieu ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
မြန်မာနိုင်ငံဟာတဘာဝဘေးအန္တရာယ်အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေဆင်းမှထိတ်ဆုံးကပါဝင်နေတာပါ။ဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြောင်းရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမ္မတဦး Henry Van Thieu ကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဥဆောင်တဲ့ကော်မတီကနေဥပဒေကြမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါတယ
် The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြစ်မူဝါဒနဲ့အညီရေတယံဇာတဥပဒေကြမ်းကိုအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကရေးဆွဲနေပါတယ်
အရင်စစ်ဆိုးရလက်ထက်တွေတုန်းကတဘာဝဘေးအန္တရာယ်ကြောက်တဲ့အချိန်ကင်တွယ်ဆောင်ရွက်မှုတွေမှာအလွန်အားနည်းခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့အကြီးအကျယ်ဝေဖန်မှုကိုခံခဲ့ရပါတယ်။အထူးသဖြင့်မြမသမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စစ်ဆိုးရရဲ့တာဝန်မဲ့လုပ်ရက်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့ရက်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စ조사အထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်။
To ensure the systematic management of disaster risks, Myanmar already inducted disaster.
ဒါပေမဲ့ဘေးအန္တရာယ်ကြောင်းနဲ့အခြေအနေကိုစနစ်ကျစီမံခန့်ခွဲနိုင်ဖို့တည်ချစေရေးအတွက်ဒါပေမဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေကို2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။2016ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးချယ်ခံခဲ့ရတဲ့ဆိုရစတဲ့အုပ်ချုပ်တဲ့အချိန်မှာတော့တိုင်းပြည်တွင်းရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးဒါပေမဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုနိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ်
။ဒါ့အပြင်ဆိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဘဏ်အကူအညီနဲ့အစီအစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ We have planned and managed for building cyclone shelters along the coastal and
ကယ်ရိုးတဲ့တခြားနယ်မြဝကျွန်းမဒေသတွေမှာဆိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်။ဒါအပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်။နောက်ကယ်ဆယ်ရေးနဲ့ကူညီဆောင်ရှောက်ရေးအတွက်ဆိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာတွေကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့အစီအစဉ်ထားပါတယ်။ရဟတ်ရင်တွေစဉ်သက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါတယ်
။မြစ်ချောင်းအင်းအိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။
Another immense challenge in Myanmar is river bank.
နောက်ထပ်ကြီးမားတဲ့စိန်ခေါ်မှုတစ်ခုကတော့နိုင်ငံအနှံ့မြစ်ကမ်းပါတွေဟာတစ်နှစ်ပတ်လုံးတိုက်စားပျက်စီးလာတဲ့အခြေအနေဖြစ်ပါတယ်။မြစ်ပတ်ဝန်းကျင်တခြားနေထိုင်သူတွေအနေနဲ့ကြီးမားသလိုမြစ်ကိုမှီပြီးအသက်မွေးဝမ်းကြောင်းပြုနေတဲ့ပြည်သူတွေရဲ့စားဝတ်နေရေးကိုပါထိခိုက်စေပါတယ်။ဒီနေ့အချိန်မှာမြန်မာနိုင်ငံအနေနဲ့မြစ်ကမ်းပါတိုက်စားမှုကိုကာကွယ်တားဆီးနိုင်ဖို့ရနိုင်သလောက်အကူအညီတွေနဲ့အကျိုးပန်းအားထုတ်နေပါတယ်။ဒါပေမဲ့လည်းမြစ်ကမ်းပါတွေမပြိုကျအောင်ထိန်းသိမ်းကာကွယ်ဖို့အတွက်နိုင်ငံတကာအေဂျင်စီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေအထောက်အပံ့တွေလိုအပ်နေစေဖြစ်ပါတယ်
။စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်လက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးအန္တရာယ်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါတယ်။ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်ဆန်းသစ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရစေ။